အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြတတာတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကနေပြီးတော့နားဆင်သူပရိသတ်အရောက်စီတိုင်းကိုကြိုဆိုနှုတ်ခွန်းဆက်တာလိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးကတော့ဒီနေ့ခေတ်လူငယ်လူရွယ်တွေရဲ့ဘဝအတ္တအတွက်မိမိတို့ရဲ့ဘဝပန်းနိုင်ကိုဘယ်လိုအရောက်လှမ်းမလဲဒါမှမဟုတ်လို့ရှိရင်မိမိတို့ရဲ့ဘဝတတခီးမှာစဉ်းစားပြီးတော့အတုဇာကောင်းတဲ့အကြောင်းအရာလေးတွေအဖြစ်အပျက်ကလေးတွေကိုကြိုးစားပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်ကျွန်တော်တို့လူငယ်လူရွယ်တွေရဲ့ဘဝအတ္တဟာအင်မတန်မဟုအရေးကြီးပါတယ်အင်မတန်မဟုတန်ဖိုးရှိလာပါတယ်ဆိုတာဦးစွာပြောကြားလိုပါတယ်ဘာဖြစ်လို့ဒီအကြောင်းအရာလေးကိုကျွန်တော်ခြေစင်းခံပြီးပြောရတယ်လဲဆိုတာဆက်ပြီးတော့ရှင်းလင်းပါမှာဖြစ်ပါတယ်လူငယ်လူရွယ်ရဲ့ဘဝအတ္တဟာအင်မတန်မောတန်ဖိုးရှိလာပါတယ်သူတို့လူငယ်လူရွယ်နော်နုပြုံနေတဲ့အချိန်မှာသူတို့ရီမှန်းခဲ့တဲ့အရာတွေကိုသူတို့လူငယ်လူရွယ်ရွယ်ကနေပြီးကြော်ပြီးတော့နော်လူလက်ပိုင်းရွယ်လူကြီးပိုင်းရွယ်တောက်လျှောက်ကာလတွေမှာသူတို့ကငယ်စဉ်တုန်းကမတ်ခဲ့တဲ့အိမ်မက်တွေကိုအကောင်ဆုံးအကောင်ထည်ဖော်တဲ့ကာလတွေပဲဖြစ်ပါတယ်။ဒါကြောင့်မလို့ခန္ဓာဗေဒသဘောတရားအရအုံနောက်ကိုကျွန်တော်ဥပမာထားပြီးကြည့်မယ်ဆိုလို့ရှိရင်တော့မှနော်ငယ်ပဲစဉ်ကလေးဘဝတည်းကနေပေါ့ဖွံ့ဖြိုးလာတဲ့အုံနောက်ဟာဒီငယ်ရွယ်တဲ့လူငယ်လူရွယ်နုပြုံနေတဲ့အချိန်နော်14 5 6နှစ်ကနေပြီးတော့20ဝန်းကျင်မှာဟိုအဖွံ့မျိုးဆုံးအချိန်လို့စမ်းတက်ပြီးတော့စစ်စစ်တွေးရှိရပါတယ်။ဒါကြောင့်မလို့လူငယ်လူရွယ်ဖြစ်နေတဲ့အချိန်ဟာအင်မတန်မောကိုကျွန်တော်တို့ရဲ့လူဘဝတစ်လျှောက်လုံးမှာရဲ့နော်အင်မတန်အပြောင်းလဲဖြစ်တဲ့အရေးကြီးလာတဲ့အမှတ်အသားနေရာလေးတစ်ခုဖြစ်ပါတယ်။ဒါကြောင့်မလို့လူငယ်လူရွယ်တွေရဲ့ဘဝတက်တာမှာကောင်းတဲ့အိမ်မက်တွေကိုမတ်နိုင်ခဲ့တယ်။အဲ့ဒီအတိုင်းပဲအကောင်းဆုံးနော်မမိတ်မတုံမဲနဲ့ဥတီပြီးတော့ရှောက်လန်းနိုင်ခဲ့တယ်နော်လူကြီးသူမတွေအတွေ့အကြုံရှိတဲ့လူတွေတော့ဒီမိသားစုဝင်ဖြစ်တဲ့အဖိုးအဖွားအဖေအမေအကိုဦးလေးအတော်ကြီးရဲ့ဆုံးမချက်တိုင်းအကောင်းဆုံးရှောက်လန်းခဲ့တဲ့လူတွေဟာမိမိတို့လူရခီးပတ်နိုင်အောင်အကောင်းဆုံးရောက်ပြီးတော့တစ်ချိန်မှာပျော်ရွှင်ဝမ်းမြောက်ခြင်းပီတိကိုခံစားရတယ်ဆိုတာဒီနေ့တရကားပေါင်းများစွာရှိပါတယ်။ဒါကြောင့်မို့လူငယ်လူရွယ်တွေရဲ့ဘဝအတ္တမှာကိုယ်အကောင်းဆုံးမတ်တဲ့အိမ်မက်ကိုနော်ကျွန်တော်တို့အကောင်းဆုံးကြိုးစားပြီးတော့စတင်ကြိုးစားပြီးတော့အကောင်ထည်ဖို့ရ standing point မှာနော်စပြီးတော့ပြောင်းလဲရတဲ့အမှတ်အသားနေရာလေးတစ်ခုဖြစ်တယ်ဆိုရင်လည်းမမှားဘူးလို့ပြောရမှာဖြစ်ပါတယ်။ဒါကြောင့်မလို့လူငယ်လူရွယ်တွေဘဝတတအင်မတန်အရေးကြီးတယ်လို့ကျွန်တော်ပြောခဲ့ရခြင်းဖြစ်ပါတယ်။ကျွန်တော်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတော့ချင်းတောင်တန်းမှာငယ်စဉ်ကလေးဘဝကြီးပင်းခဲ့ပြီးတော့နော်အခုမန်လေးမှာကြောင်းတက်နေတဲ့လူငယ်လေးတယောက်နဲ့ကျွန်တော်စကားပြောပြခဲ့ပါတယ်။ "तू ကကျွန်တော်နဲ့စကားပြောတဲ့အခါမှာသူ့ရဲ့ငယ်စဉ်ဘဝအကြောင်းတွေကျွန်တော်အများကြီးပြန်ပြောပြတယ်။ဟိုးဗစ်တိုရီယာနော်ချင်းပြည်နယ်တောင်ပိုင်းမှာရှိတယ်နော်"ခေါနုတုံလို့လည်းခေါ်တယ်နော်ဗစ်တိုရီယာတောင်လို့လည်းခေါ်တယ်ဆိုတော့အဲ့ဒီတောင်ရဲ့ဝန်းကျင်တော့မှာရွာလေးတူအောင်မှာနေခဲ့တာတဲ့အဲ့ဒီကျွန်တော်တို့ရွာရဲ့ပတ်ဝန်းကျင်မှာနော်တောင်နှစ်တောင်ကျော်သွားလို့ရှိရင်နောက်ရွာတရွာရှိတယ်နောက်ထပ်တောင်၄၅၆လုံးကျော်လို့ရှိရင်နောက်ထပ်ရွာတရွာတွေရှိတယ်အဲ့ဒီရွာတွေမှာဆိုလို့ရှိရင်တချို့အသက်ကြီးရဲ့လူစုနော်အဝတ်အစားတောင်ဝတ်တဲ့အလေထားမရှိကြဘူးတော်တော်ခေါင်းပါတယ်တော်တော်ဝေးလံပါတယ်ဟလားတော်တော်ဘူးတုတာနေပါတယ်ပညာတတ်တဲ့လူမရှိဘူးဟလားမြို့ကြီးပြကြီးကိုပေါက်ရောက်တဲ့လူလည်းမရှိဘူးเนาะတကယ်တော်တီတောင်းနေထူထပ်ပြီးတော့အဲ့ထက်မှာပဲနေကြရတယ်။ကျမကြီးနဲ့ပတ်သက်လို့လည်းတော်တော်လေးကိုဘူးတုတာနေပြီးတော့เนาะကျမကြီးနဲ့ပတ်သက်ပြီးအသိပညာလည်းမရှိကြဘူး။ဆိုတော့ကျွန်တော်ကအဲ့ဒီလူဒေသမျိုးမှာကြီးလာเนาะကျွန်တော်ကားဆိုတာ50နှစ်ထိကျွန်တော်မမြင်ဘူးတဲ့เนาะလူများတွေပြောလို့တာကြားဘူးတယ်။နောက်ပြီးတော့ကျွန်တော်စိတ်ထဲမှာထင်နေတာနေလုံးကြီးကမနှက်ကြလို့ရှိရင်ထွက်လာတယ်တဲ့နော်ညနေကြောက်လို့ရှိရင်မနေ့ပိုင်းနေလုံးထွက်လာတဲ့အချိန်မှာဒီတောင်နေရနေပြီးလှမ်းကြည့်နေနေလုံးထွက်လာတာနော်တောင်ကြားတွေကနေလုံးထွက်လာညနေမိုးချုပ်တဲ့အခါမှာအဲ့တောင်ကြားတွေပြန်ဝင်သွားတယ်ဆိုတော့ကျွန်တော်ဘယ်လိုထင်လဲဆိုတော့ဒီနေလုံးကိုကျွန်တော်မမြင်နိုင်တာတောင်နေကကွယ်နေလို့ပေါ့နော်တောင်နေတာမကွယ်နေဘူးဆိုနေလုံးကကျွန်တော်တပတ်ပတ်နေတာတော့ကျွန်တော်မြင်မယ်လို့ကျွန်တော်ထင်ထားတာသူ့ရဲ့ငယ်စဉ်တောင်ကြီးကလေးဘဝနေရာဒေသအရနော်ခီးဝေးပုံလှမ်းမုံတကယ်တောင်နှန်းဒေသမဖွံ့ဖြိုးတဲ့ဒေတာမှာနေထိုင်ရတဲ့အတွက်ပညာသင်ဖို့အတွက်ခက်ခဲရပုံနေသူအများကြီးကျွန်တော်ပြောပြဒါပေမဲ့သူအသက်70ကျော်လောက်တဲ့အခါကျတော့သူ့ဖေကသူ့တောင်ကိုပညာတတ်ခေတ်ပညာတတ်တစ်ယောက်ဖြစ်စေခြင်းလို့မြို့ပေါ်ကိုခေါ်လာပြီးတဲ့အခါမှာနော်နီးစက်တဲ့ဆွေမျိုးစီမှာထားပြီးပညာသင်ခိုင်းတယ်သူသဘောပေါက်သွားတယ်သူငယ်စဉ်တောင်ကြီးကလေးပေါ်တော့နေခဲ့ရတဲ့အနေအထားနဲ့အခုသူမြို့ပြလေးတစ်ခုရောက်လာပြီးတော့မော်တော်ကားကိုသူမြင်ခဲ့ရတောထဲမှာဒီလိုသွားနေတာတောကောင်နေပဲလို့သူထင်ထားတာအခုမော်တော်ကားကိုသူမြင်ရလူတွေကဒီလိုမောင်းပြီးဒီနေရာကိုလွယ်လွယ်လေးနဲ့မြန်မြန်လေးနဲ့ရောက်နိုင်တယ်နော် မပင်မမဲ့စသဖြင့်သူ့ရဲ့စိတ်ကူးအိမ်မက်တရားနော်ပြောင်းလဲပြောင်းလဲပြောင်းလဲလာပြီးတော့တနေ့မှငါဟာပညာတကြီးတယောက်ဖြစ်ကြမယ်ဆိုတဲ့သူ့ရဲ့အိမ်မက်ကိုသူကစပြီးတော့မတ်တယ်မတ်မတ်မတ်ကျွန်တော်သူ့အခုမန်လေးမှာတွေ့တဲ့အခါမှာအရန်ကိုတကက် smart နော်ဟိုဘလိုအချိုးစားကြပြီးတော့တကက်ပုံစံနော်ဟာသူ necktie နဲ့ကိုအင်ဂျီနဲ့ရှူးဖနှက်နဲ့ကျွန်တော်သူ့ဘဝအကြောင်းပြန်ပြောပြနော်သူငယ်စဉ်တောင်ကြီးကလေးဘဝဘလိုအဲ့ဒီကနေပဲဘဝတစ်စစ်ချူပြောင်းလဲခါမှာကျွန်တော်အိမ်မက်ကိုကျွန်တော်မတ်ပြီးတဲ့ခါမှာအဲ့ဒီအိမ်မက်တိုင်းတနေ့မှကျွန်တော်ကပညာတက်ကြီးတယောက်ဖြစ်ကြမယ်ကျွန်တော်ရဲ့ data နဲ့ကျွန်တော်ရဲ့လူမျိုးကိုပြန်ပြီးတော့အကျိုးပြုနိုင်မယ်ကျွန်တော်တို့လူမျိုးတွေကိုပြန်ပြီးတော့ပညာအလင်းဘုသူတအလင်းပေးနိုင်တဲ့လူဖြစ်ဖို့အတွက်ကျွန်တော်စူးစမ်းမယ်အခုကျွန်တော်မန္တလေးမှာကျောင်းတက်နေတယ်ဟာကျွန်တော်သူနဲ့စကားပြောတဲ့ခါမှာကျွန်တော်အများကြီးပီတိဖြစ်ကသူမတ်တဲ့အိမ်မက်ကိုသူအကောင်းဆုံးအကောင့်ထဲပို့ဖို့အတွက်သူစူးစမ်းပြီးတော့သူ့ခြေလမ်းအနေစလှမ်းတယ်ကျွန်တော်စာဖတ်ကြမယ်ကျွန်တော်ပင်မန်းနဲ့ဆိုတာသိပြီမယ်လေကျွန်တော်ဟုတ်မယုံဘူးကျွန်တော်နောက်မဆုတ်ဘူးကျွန်တော်အဲ့စာကိုရအောင်ဖတ်မယ်ဘာဖြစ်လို့လဲကျွန်တော်ရဲ့အိမ်မက်ကကျွန်တော်ကိုယ်တိုင်တကယ်ပညာတော်ပညာတတ်တဲ့လူဖြစ်မှာကျွန်တော်လူမျိုးတွေကျွန်တော်ရဲ့ဒေတာကျွန်တော်ပြန်ပြီးတော့အလင်းပေးလို့ရနိုင်မှာကျွန်တော်ဖွင့်ပြအောင်လုပ်လို့ရနိုင်မှာဟာကျွန်တော်သူနဲ့စကားပြောနေတယ်ကျွန်တော်စိတ်ထဲမှာလည်းပျော်လာတယ်လူငယ်တယောက်ဟာနော်လူငယ်အရွယ်မှာပဲအဲ့ဒီခွန်အားတွေရှိတယ်နော်ကဘာကြီးကိုပြောင်းလဲပစ်ဖို့အတွက်ခွန်အားတွေကငယ်ရွယ်တဲ့အချိန်မှာအိမ်မက်လူမျိုးထားပြီးတော့နော်ငယ်ရွယ်တဲ့အချိန်မှာကျွန်တော်ရဲ့အိမ်မက်တွေကိုမှတ်ပြီးတော့အဲ့ဒီအိမ်မက်တွေအတိုင်းဘလောက်ခက်ခဲပါစေဘလောက်ကြမ်းတမ်းပါစေရအောင်ကြော်ဖြတ်မယ်ဆိုတဲ့ခွန်အားအစွမ်းတတ္တိဟာငယ်ရွယ်တဲ့အချိန်မှာပဲရနိုင်တယ်ဆိုတာကျွန်တော်သဘောပေါက်လိုက်ရပါတယ်ဒါကြောင့်မလို့ကျွန်တော်ခြေစင်းပိုင်းတော့ကျွန်တော်ပြောခဲ့တယ်လူငယ်လူရွယ်တွေရဲ့ဘဝအတ္တဒီအချိန်ကာလအင်မတန်တန်ဖိုးရှိပါတယ်အင်မတန်အရေးကြီးပါတယ်လို့ကျွန်တော်ပြောခဲ့တာဖြစ်ပါတယ်ဆိုတော့ဒီနေ့ကျွန်တော်တို့လူငယ်လူရွယ်တွေရဲ့အတ္တမှာအိမ်မက်မရှိဘဲနဲ့အသက်ရှင်နေကြလူတွေများစွာရှိပါတယ်။ကိုတို့လောက်ပဲကျွန်တော်ဆရာလူလူစိန်ဝင်းရဲ့နော်ဆောင်းပါးလေးတစ်ပုဒ်ကျွန်တော်ဖတ်လိုက်။သူ့ရဲ့တပည့်ဟောင်းလေးတယောက်အကြောင်းနော်ဆယ်တန်းလေးပါအောင်သွားတယ်။တင်မောသားဖြစ်ချင်တယ်။အားကြောင့်မလို့စင်ကူထွက်သွားတယ်။စင်ကူမှာတင်မောသားဖြစ်ဖို့အတွက်ကြိုးစားပြီးတော့အဆင်မပြေဘူး။အဲ့နဲ့စင်ကူမှာအဆင်ပြေတဲ့အလုပ်ကိုလုပ်ပြီးတော့နှစ်နှစ်လောက်လုပ်ပြီးတော့ဗမာပြည်ပြန်လာ။ပညာလည်းတက်တယ်။မိဘလည်းအရန်တော့မစင်ရဘူး။ဒါပေမဲ့ပြန်လာပြီးတော့ဗမာပြည်ပြန်လာပြီးတော့မှတနေ့နှစ်နှစ်ဘာအလုံးမမလုပ်ဘူးအာသူ့ဆရာနဲ့ပြန်တွေ့တဲ့ခါကျတော့ဆရာလူလူစင်ဝင်ကသူ့ကိုမေးတယ်တပည့်မင်းမလုပ်နေကျွန်တော်ဘာမှမလုပ်ဘူးကျွန်တော်ဘာကြီးတယောက်ကကျွန်တော်အရင်နှစ်ထုတ်ပေးမယ်လို့ပြောတယ်အဲ့အရင်နှစ်ကိုကျွန်တော်ထိုင်ဆောင်မင်းစင်ကူကပြန်လာဘယ်လောက်ရှိပြီလဲနှစ်နှစ်ရှိနေနှစ်နှစ်တည်းမှာမင်းဘာလုပ်ဖြစ်လဲကျွန်တော်ဘာမှမလုပ်ဖြစ်ဘာကြီးရဲ့ဟိုအရင်နှစ်ပေးမှာကိုပဲကျွန်တော်ထိုင်ပြီးတော့ကျွန်တော်ဆောင်တယ်ကဲမင်းဘာကြီးကအရင်နှစ်ဘယ်လောက်ပေးမှာလဲအဲ့ဒါလေကျွန်တော်မသိဘူးကဲပေးပါပြီတဲ့မင်းဘာလုပ်မလဲအဲ့ဒါလေကျွန်တော်မသိသေးဘူးကျွန်တော်သူပေးတော့မှပဲအရတာလေးကိုကျွန်တော်ကြည့်ပြီးတော့မိစင်ကြည့်ကားမှပဲလို့ပြောတယ်။ဆိုတော့ဆရာကတော့အဲ့ဒီသူ့ရဲ့တပည့်ပေါ်မှာဂယုဏဒေါသလေးနဲ့ဘလို့သုံးတက်လဲဆိုသူ့မှာဘာအိမ်မက်မှမရှိဘူးတဲ့။အဲ့တော့အပါကြီးကအရင်အနည်းပေးသည်ဖြစ်စေမပေးသည်ဖြစ်စေငါဟာဘာလုပ်ချင်တာလဲငါဟာဘာဖြစ်ချင်တာလဲဆိုတော့အ ਨੇ ဆုံးတော့ဒီနှစ်နှစ်အတွင်းမှာနော်အရင်အနည်းတစ်လုံးတစ်ခဲကြီးမရရင်တော့မှအဲ့ဒါနဲ့ပတ်သက်လို့ကိုကျွမ်းကျင်အောင်ကြိုပြီးတော့လေ့လာထားမယ်။စိုင်အကြီးဖွင့်လို့မရတော့စိုင်တိတိလေးဖွင့်လို့ရအောင်ကြိုးစားမယ်။သို့မဟုတ်နော်ကိုလုပ်ငန်းကျွမ်းကျင်အောင်လူများကြီးဒီလိုလုပ်ငန်းလုပ်နေတဲ့တခြားသောသူတွေစီမှာတွားပြီးတော့နော်ပူးပေါင်းပြီးတော့သူတို့စီမှာအလုပ်ကိုတွားပြီးတော့တင်မယ်။စသဖြင့်ကိုလုပ်နိုင်တဲ့အလုပ်တွေဘာမှမလုပ်ထားပဲနဲ့။ဘာကြီးကပြီးတဲ့အရင်နှစ်ကိုပဲငုတ်တုတ်ထိုင်ဆောင်နေတော့သူဟာဘာမှဖြစ်လာမှာမဟုတ်ဘူးလို့ဆရာတော့သုံးသက်တဲ့စောင်းမလေးကိုကျွန်တော်ဖတ်လိုက်ရပါတယ်။ဒါကြောင့်မလို့ဆရာပြောတဲ့ဥပမာလေးနဲ့ပဲကျွန်တော်ဒီနေ့ဆက်ပြီးတော့ပြောပါဆရာဓာတ်ဆိုတာသွေးမှထက်တယ်တဲ့နော်တစ်ချိန်လုံးဓာတ်ရှိုံနဲ့လည်းဘာလို့ဒီမှာအဲ့ဓာတ်ကိုသွေးနဲ့မှထက်တယ်အဲ့တော့ကျွန်တော်တို့တွေဟာလူငယ်လူရွယ်တွေဟာအထူးသဖြင့်ကျွန်တော်တို့တိုင်းပြည်ရဲ့လူငယ်လူရွယ်တွေဟာအိမ်မက်ကိုထားရကောင်းမှန်းတစ်ခါကြိုင်မတည်ဘူးဖြစ်တတ်ပါတယ်တချို့လည်းအိမ်မက်ကိုမတ်လိုက်ကြပြင်မယ်လေအဲ့ဒီအိမ်မက်အတိုင်းအကောင့်ထဲပို့ဖို့အတွက်လက်တော့နေတတ်ပါတယ်စူးစမ်းဖို့အတွက်ဝရိယအားနဲ့နေတတ်ပါအမှန်တော့အင်မတန်ဝမ်းနည်းစရာကောင်းတဲ့အဖြစ်ပြပါအဲ့ဒီလိုမဟုတ်ဘဲနဲ့ကျွန်တော်တို့အိမ်မက်ကိုရရတင်းတင်းမှတ်ပြီးအဲ့ဒီအိမ်မက်အတိုင်းဝရိယရှိရှိနဲ့ဓာတ်ကိုအမြဲတမ်းသွေးပြီးအတင်းလေးချင်းချင်းအဲ့ဒီအိမ်မက်ကိုရအောင်ငါတို့အကောင့်ထဲပေါ်ရမယ်ဆိုတဲ့စိတ်နဲ့နော်လူငယ်လူရွယ်တွေအပေါ်တက်တာမှာဖျားပေးထားတဲ့နှုတ်ပြခြင်းရဲ့စွမ်းအားနဲ့ဘလောက်ပင်ပန်းခက်ခဲပါစေငါစူးစမ်းပြီးလုပ်မယ်ဟေ့ဆိုတဲ့အဲ့ဒီအိမ်မက်ကိုရအောင်ငါသွားမယ်အဲ့ဒီအိမ်မက်အတိုင်းဖြစ်အောင်ငါစူးစမ်းမယ်ဟေ့ဆိုတဲ့စိတ်တက်နဲ့ဒီနေ့လူငယ်လူရွယ်တွေဘဝတွေကိုအသက်ရှင်ပြီးတော့တိုင်းပြည်ကိုအကျိုးပေးတဲ့လူတွေနော်မိမိရဲ့မိသားစုအတိုင်းအဝန်းမှာမျက်နှာရတဲ့လူတွေဟာလူတော်လူမုံတွေဖြစ်ဖို့ရန်အတွက်ကြိုးစားနိုင်ကြပါစေလို့ကျွန်တော်ဒီနေ့ဒီစကားလေးတွေအပြင်တွန်းအားပေးလိုက်ချင်ပါတယ် Nupio tata tuja gana sisi un natang ni jala lunga luya yau siya yang tata ma le. A kong song no e mati wu mat biro. Eri e mati itai. Ji ma le suwe long la uriya ne chusa biro. E mati wu piso on po sao nang jale lunga luya di pina jawa zelu. Su taong mita puta pi ba le. Chano wye nupio tata tuja gana sisi ngu. Sao miyo natang bi cha re tue. Tota siya mpango tupe jesu te ma le. Chano waro sisi ten satu tisa. Pipa.